အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ World Class Education Exhibition 2020 Virtual Exhibition ပြုလုပ်မယ်ဆိုတဲ့တင် West War Funding သူတွေက Amazon အတွက် Fade Out TV Series ကိုလုပ်ကိုင်နေတဲ့ဆိုတဲ့သတင်း၊မူလန်းရုပ်ရှင်ရုပ်နည်းမဲ့ရက်ကို Disney ထပ်မံရွှေ့ဆိုင်နေဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ World Class Education Exhibition 2020Virtual Exhibition ပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။နိုင်ငံတကာပညာရေးကိုအိမ်မှာနေရင်အွန်လိုင်းမှာလေ့လာနိုင်ဖို့အတွက် World Class Education Exhibition 2020 Virtual Exhibition ပညာရေးပြပွဲကို Region ပညာရေးကုမ္ပဏီမှကြီးမားစွာကျင်းပသွားမယ်လို့သိရပါတယ်။ပြပွဲကိုဇူလိုင်လ12ရက်နေ့လည်2နာရီမှညနေ5နာရီအထိ Zoom Application နဲ့ပြုလုပ်သွားမှာဖြစ်ပါတယ်။ Virtual Exhibition မှာတက်ရောက်မဲ့ကျောင်းသားကျောင်းသူတွေအဆင်ပြေလွယ်ကူစေနိုင်ဖို့အတွက် Region Education မှာတာဝန်ခံတွေကအွန်လိုင်းမှာအကူအညီပေးသွားမှာဖြစ်ပြီးတော့ Exhibition Link ကိုကလစ်နှိပ်လိုက်ရုံနဲ့ပညာရေးပြပွဲကိုတက်ရောက်နိုင်မှာဖြစ်ပါတယ်။ပြပွဲမှာ UK, USA, Australia, Switzerland, Canada, New Zealand, Singapore, မြန်မာနိုင်ငံများရှိကမ္ဘာထိပ်တန်းတက္ကသိုလ်ပေါင်း120ကျော်မှကျောင်းတာဝန်ခံတွေနဲ့ Virtual Exhibition မှာတိုက်ရိုက်တွေ့ဆုံပြီးဝင်ခွင့်သတ်မှတ်ချက်တွေနဲ့ပညာသင်စုများစွာကိုအသေးစိတ်ဆွေးနွေးနိုင်မှာဖြစ်တယ်လို့လည်းသိရပါတယ်။ပွဲတက်ရောက်လို့သူတွေအနေနဲ့ဖုန်း39939839839 89853တို့ဆက်သွယ်နိုင်မှာဖြစ်ပါတယ်။ဆက်လက်ပြီး World War Funding သူတွေက Amazon အတွက် Fade Out TV Series ကိုလုပ်ကိုင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Amazon ဟာ Bethesda ကထုတ်တဲ့နာမည်ကျော်ကမ္ဘာပြတ် RPG Game အခြေခံ Fade Out TV Series ကိုဖန်တီးသွားပါမယ်။အဲ့ဒီ Series ကို Kitta Flynn က Amazon Prime မူရင်းအဖြစ်ထုတ်လုပ်ပါမယ်။အခုစီမံကိန်းက Amazon နဲ့သဘောတူညီမှုရယူထားတဲ့အစိတ်အပိုင်းတစ်ခုအဖြစ် World War Funding သူ Lisa Chang နဲ့ Lynathan Nolan C ကထွက်ပေါ်လာတာဖြစ်တယ်လို့ The Hollywood Reporter ကနေဖော်ပြခဲ့ပါတယ်။ Bethesda Game Studio ရဲ့ Todd Howard နဲ့ Software က James Hoffman တို့ကလည်းစီမံကိန်းကအမှုဆောင်ထုတ်လုပ်သူတွေအဖြစ်ပါဝင်ပါမယ်။ Fade Out TV Series ကလည်းအစောပိုင်းအကောင့်ထဲပုံမှုအစိတ်အပိုင်းမှပဲရှိပါသေးတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မူလန်းရုပ်ရှင်ရုံတင်မဲ့ရက်ကို Disney ထပ်မံရွှေ့ဆိုင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Disney ဟာဒီနှစ်ထဲမှာမူလန်းရုံတင်မဲ့ရက်ကိုဒုတိယအကြိမ်ရွှေ့ဆိုင်းလိုက်ပါတယ်။မူလန်းရုပ်ရှင်ပြသမဲ့ရက်ကိုဇူလိုင်လ24ရက်ကနေဩဂတ်လ27ရက်အထိရွှေ့လိုက်ပါတယ်။အလားတူပဲ Warner Bros ကလည်း Christopher Nolan ရဲ့ Disney ရုပ်ရှင်ပြသမှုကိုဒုတိယအကြိမ်ရွှေ့ဆိုင်းလိုက်ခါဇူလိုင်လ31ရက်ကနေဩဂတ်လ12ရက်အထိနောက်ဆုတ်လိုက်ပါတယ်။ Disney ဟာကက်ယောဂါကာလအတွင်းအထူးကရုပ်ရှင်တစ်ခုကိုဖြန့်ချီတဲ့ပထမဆုံးစတူဒီယိုမဖြစ်ချင်ပါဘူး။အခုကာလမှာရုံတွင်းလူဘလောက်ဝင်မလဲဆိုတာကလည်းမသိနိုင်ပါဘူး။ Disney နဲ့ Warner Bros တို့ကအပြန်အလှန်အကဲခတ်နေကြပါတယ်။ဈေးကွက်မှာဘီလီယံဒေါ်လာပေါင်းများစွာတန်တဲ့ရုပ်ရှင်တွေကိုစမ်းသပ်ပြသလိုက်ရင်ကန့်သတ်မှုဒါမှမဟုတ်ပရိသတ်မဝင်တဲ့အခါငွေကြေးဆုံးရှုံးမှုတွေရှိလာနိုင်တာကြောင့်စတူဒီယိုနှစ်ခုစလုံးကတော့အဆပြုဖို့လက်ရွေ့နေပါတယ်။ Disney CEO ကလည်း Disney ရုပ်ရှင်ကိုပြိုင်ဘက်အဖြစ်ရည်ညွှန်းပြီးတော့ကုမ္ပဏီအမှုဆောင်တွေကြီးစုဖို့စီစဉ်ခဲ့တယ်လို့ပြောခဲ့ပါတယ်။ Disney ကိုစပြတဲ့အခါအောင်မြင်ခဲ့ရင်မူလန်းကိုလည်းယုံတင်မယ်လို့ဆိုလိုတာဖြစ်ပါတယ်။တကယ်လို့ Disney ကမြုပ်သွားရင်တော့မူလန်းကိုရွှေ့ဆိုင်ပါမယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်ပါ။